အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတာဝန်ထမ်းဆောင်နေချိန်မှာသူမကိုပြန်ပေးဆွဲဖို့ကြံစီခဲ့တဲ့အမှုအတွက်ရောနန်စီပလိုစီရဲ့ခင်မောဖြစ်သူကိုဒူနဲ့ထူတိုက်ခိုက်ဖို့ကြံစီခဲ့မှုနဲ့ကြံစီခဲ့မှုအတွက်အမျိုးသားတစ်ခုကိုတောက်ချနေတော့ထောင်ဒဏ်အနှစ်30ချမှတ်လိုက်ပါတယ်။ဒီလောက်ရအတွက်အသက်44နှစ်အရွယ်အမေရိကန်မျိုးသားဒေးဗစ်ဒီပါပီဆိုသူဟာပြစ်မှုထင်ရှားတယ်လို့တရားရုံးကသုံးသပ်တဲ့အတွက်ပြည်တော်စုတရားသူကြီးကသူ့ကိုထောင်ဒဏ်နှစ်30ချလိုက်တာပါ။အစိုးရရှိနေတွေကတော့သူ့ကိုအနှစ်40အထိအပြစ်ဒဏ်ပေးသင့်တယ်လို့ရှောင်လိုက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကနန်စီပလိုစီရဲ့ဆန်ဖရန်စစ္စကိုကနေအိမ်ထဲကိုဖောက်ထုတ်ဝင်ရောက်ခဲ့ပြီးသူမကိုပြန်ပေးဆွဲဖို့ကြိုးစားခဲ့တယ်လို့ဒီပါပီကဝန်ခံထပ်ဆိုခဲ့ပါတယ်။ဒါ့အပြင်လုံခြုံရေးရဲတွေရောက်လာချိန်မှာနာစီပလိုစီရဲ့ခင်ပွန်းတဲ့ဖောပလိုစီကိုလည်းတူနဲ့ထူဖို့ကြံစီခဲ့တယ်လို့ဝန်ခံခဲ့ပါတယ်။ဒီပါပီကိုအမှုတစ်ခုအတွက်ထောင်ဒဏ်အနှစ်30နဲ့နောက်အမှုအတွက်အနှစ်20ပြစ်ဒဏ်ပေးတာဖြစ်ပြီးအခုတပေါင်းနဲ့နှစ်30ကြာခံရမယ်လို့စီရင်ချက်ကဆိုပါတယ်။ဒီပါပီရဲ့ရှင်းနေကတော့သူဟာရာဇဝဲသမိုင်းကြောင်းကင်းရှင်းတဲ့အတွက်သူ့ကိုထောင်ဒဏ်14နှစ်သာချတဲ့တယ်လို့ရှောင်လဲခဲ့ပါတယ်။